တူရကီနိုင်ငံမှာဇူလိုင်လ15ရက်နေ့ကအာနာသိမ့်ဖို့ကြိုးပမ်းမှုကြားဆုံးသွားပြီးတဲ့နောက်အလားအလာကောင်းနိုင်ပွဲကိစ္စတစ်ခုကတော့တူရကီရုရှားဆက်ဆံရေးပဲဖြစ်ပါတယ်။ VOA သတင်းတော့ဒိုရီယန်ဂျုံးစ်အစ္စတန်ဘူမြို့ကနေသတင်းပေးပို့ထားတာကိုဥကျော်စန္ဒာကပြောပြမှာပါရှင်
။စစ်ထွက်တန်ယူအာနာသိမ့်ဖို့ကြိုးပမ်းမှုအပြီးမှာတူရကီသမ္မတရီဆက်တေအာဒိုဝန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးပွဲတရားကိုအဆောတလျင်စီစဉ်ခဲ့တဲ့အချိန်အခုလာမယ့်အဂူလာ9ရက်နေ့ကျရင်စိန့်ပီတာစဘတ်မှာသူတို့နှုတ်တွေ့ဆုံကြတော့မှာပါ။အာနာသိမ့်ပွဲဖြစ်ပွားနေစဉ်မှာပဲသမ္မတပူတင်ကအာဒူဝန်ကိုချက်ချင်းထောက်ခံလိုက်တဲ့အတွက်အခုလိုတွေ့ဆုံဖို့ကိစ္စပိုမိုအဆင်ပြေစရာဖြစ်လာတယ်လို့တူရကီနိုင်ငံကဒဲဟတ်စတက်ကသူကနိုင်ငံတော်ဆက်ဆံရေးပညာရှင်ဆိုလီဦးဇာကသုံးသပ်ပါတယ်
။ Putin has given his support to Erdogan. There are unconfirmed rumors that the Russians were the first ones to actually warn.
အာနာသိမ့်မှုဖြစ်နိုင်တယ်ဆိုတာတူရကီကိုပထမအဆုံးသတိပေးတာရုရှားဖြစ်တယ်လို့အတိမပြုတ်နိုင်တဲ့သတင်းတွေရှိနေပါတယ်။သမ္မတအာဒိုဝန်အနေနဲ့ဒါဟာပထမအဆုံးကမ္ဘာခေါင်းဆောင်တစ်ယောက်နဲ့အဓိကတွေ့ဆုံတာလည်းဖြစ်ပါတယ်။အာနာသိန်းဂျိုးပန်းမှုအပြီးဒါဟာပထမအဆုံးဖြစ်နေတာလည်းပိုထူးခြားနေပါတယ်
။အနောက်နိုင်ငံတွေကတူရကီအာနာသိန်းမှုကိုဆုတ်ချဖို့နောက်ကျနေကြတဲ့အတွက်ဖြစ်လာရတဲ့တူရကီရဲ့ဒေါသကိုသမ္မတပူတင်ကအခွင့်ကောင်းယူဖို့ဂျိုးပန်းလိမ့်မယ်လို့အကြက်ခတ်သမားတွေကဆိုကြပါတယ်။တူရကီနိုင်ငံရဲ့ဆောင်းပါးရှင်ဆီမီအက်ဇီကတော့အခုလိုအချိန်မျိုးမှာအာဒိုဝန်ရုရှားကိုသွားမဲ့ကိစ္စဟာသမ္မတပူတင်အတွက်အခွင့်ကောင်းမယ်လို့ဆိုပါတယ
်။ There's a lot of anti-Western articles and anti-Western statements from
တတိပုဂ္ဂလတွေစီကရောအစိုးရအဖွဲ့ဝင်တွေစီကပါအနောက်တိုင်းစန့်ကျင်ရေးဆောင်းပါးတွေကြီးညာချက်တွေအများကြီးရှိနေပါတယ်။အမေရိကန်စန့်ကျင်ရေးတွေ၊နေတိုးစန့်ကျင်ရေးတွေလည်းအများပြပါပဲ။ဒီနေရာမှာတော့နိုင်ငံခြားရေးဝါဒအတွက်ပြဿနာကြုံတွေ့နိုင်ပါတယ်။
တကယ်တော့တူရကီရုရှားနှစ်နိုင်ငံဆက်ဆံရေးပြန်လည်တိစောက်မှုအဓိမတိုင်ခင်ကတည်းကစတင်နေပါပြီ။ဒီပတ်တွင်မှာပဲတူရကီဒုတိယဝန်ကြီးချုပ်မင်မက်ဆင်ဆက်ခါအစိုးရကိုယ်စားအဖွဲ့တစ်ခုကိုဦးဆောင်ပြီးမော်စကိုကိုသွားခဲ့ပါတယ်။ရုရှားလေယာဉ်ကိုပစ်ချပြီးရိုယွင်းသွားခဲ့တဲ့စီးပွားရေးကုလူဆက်ဆံမှုကိုပြန်လည်တိစောက်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါပေမဲ့တူရကီသမ္မတရုံးနိုင်ငံတော်ဆက်ဆံရေးအကြံပေးအရာရှိအိုက်ဇေးဆူဇန်ဦးစလူကတော့ပြန်လည်သိမြရေးကြိုးပမ်းတာဟာစီးပွားရေးဆက်ဆံမှုလောက်အတွက်တောင်မဟုတ်ဘူးလို့ဆိုပါတယ
် There is a mutual understanding these deteriorated relations are not in the benefits of both countries and I can
ရိုးရင်းနေတဲ့ဆက်ဆံရေးကြောင့်နှစ်နိုင်ငံလုံးအကျိုးမရှိနိုင်ဘူးဆိုတာနှစ်ဖက်နားလည်ထားပါတယ်နှစ်ဖက်စလုံးကပုံမှန်ဆက်ဆံရေးလိုလားနေကြတာပါလင်းရင်ပြစ်ချမှုမဖြစ်ခင်အခြေအနေပြန်ရောက်ဖို့ကျမကခံမှန်းထားပါတယ်နှစ်ဖက်စလုံးအကျိုးရှိမဲ့ဆက်ဆံရေးပါ
သူပညာလဲရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလဗရော့ကတော့နှစ်နိုင်ငံဆက်ဆံရေးကောင်းမွန်စေဖို့အတွက်စီးရီးယားပြဿနာပေါ်သဘောထားကိုယ်လည်းမှုကိုညှိနှိုင်းဖို့လိုအပ်တယ်လို့ဆိုပါတယ်။တကယ်တော့စီးရီးယားပြည်တွင်းစစ်မှာရုရှားနဲ့တူရကီတို့ကတစ်ဖက်စီကူညီနေကြတာဖြစ်ပါတယ်။အနာသိန်းကြိုးပမ်းမှုအပြီးအာဒိုဝန်ရဲ့ရက်ဆက်တဲ့နှိပ်စက်မှုတွေကြောင့်အနောက်နိုင်ငံတွေနဲ့တူရကီဆက်ဆံရေးတင်းမာနေတဲ့အတွက်ရုရှားနဲ့စီးရီးယားကိစ္စမှာအပြေးယူလို့ဖို့အရေးတူရကီအမကောင်းလှဘူးလို့This is a summation I think as so bare
Turkey is not in a strong position after this coup attempt to really
Anadin choban mu api Turkey tait a ma kaung la ba u sanna shi tai lou lo ma ya ba u data rin pyatana de ko let twi phit nai de a chin ni a tai chin kat ya ba le me
ba ba phit phit tamda arwan pho russia tamda putin ne atu tai swin ne ya da ha a naw maha mitri ne set san yin ma a le ta si me lou ya phit de lo a kae kha tamda de ga twet ni ya ba de သမ္မတအာဒိုဝန်ရဲ့နိုင်ငံခြားဆက်ဆံရေးအကြီးအကဲကတော့တူရကီနိုင်ငံဟာနေတိုအဖွဲ့ဝင်ဖြစ်မှုသံကအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုပါဆက်လက်ထားရှိမှာဖြစ်ပြီးလက်တွေ့ကြတဲ့မူဝါဒကိုကျင့်သုံးသွားမယ်လို့ပြောနေကြပါခင်ဗျာ